ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ရသေးရောင်မြို့နယ်ကြောက်တန်းရွာမှာဆက်လက်ဖမ်းဆီးခံထားရသူတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းနဲ့ဖမ်းဆီးထိန်သိမ်းထားစဉ်ပြစ်ခတ်မှုကြောင့်တိုက်ဆုံခဲ့ရတဲ့ဖြစ်ရပ်တွေကိုဖော်ထုတ်နိုင်ဖို့ရခိုင်နိုင်ငံရေးအတိုင်းဝိုင်းကတိုက်တွန်းလိုက်ကြပါတယ်။ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်နဲ့တပ်မတော်ကပါစုံစမ်းဖော်ထုတ်ဖို့စီစဉ်နေချိန်မှာပဲအခုလိုတိုက်တွန်းလိုက်ကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရက်သားတွေကိုတပ်မတော်ကနေဖမ်းဆီးစစ်ဆေးနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကပါစိုးရိမ်နေကြတာပါထိမ့်သိမ်းခံထားရစဉ်ပြစ်ခတ်မှုကြောင့်တိုက်ဆုံမှုတွေဖြစ်ခဲ့တဲ့အပေါ်မှာလည်းအဖြစ်မှန်ကိုဖော်ထုတ်ဖို့တိုက်တွန်းနေကြပါတယ်နိုင်ငံရေးပါတီတွေနဲ့တပ်မတော်ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့အနေနဲ့ဖြစ်ရမှန်ကိုဖော်ထုတ်နိုင်မယ်လို့မျှော်လင့်ကြောင်းရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်ဒီဧပြီလ29ဆုံးချေရနေ့ကဖြစ်ပေါ်ခဲ့တဲ့ဖြစ်စဉ်တွေနဲ့ဆက်သွယ်ပြီးတော့ကိုင်းချင်းလေးလာစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်မှာဖွဲ့စည်းထားတဲ့လုံခြုံရေးစီမံခွင့်ခွင့်ရေးတရားဥပဒေစိုးမိုးရေးအဖွဲ့ကိုတော့မေလ၈ရက်နေ့ကဖွဲ့စည်းထားတာတွေ့ပါတယ်အဲ့ဒီမှာခေါင်းဆောင်အဖြစ်ဒီခိုင်ချိုးပိုးပါတီမှာဥဆောင်စုံမျိုးကိုခေါင်းဆောင်တင်ထားပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ကိုယ်စားလှယ်တွေကတော့ ANP ပါတီရခိုင်မျိုးသားပါတီရဲ့နောက်တစ်ခါ MLD ရခိုင်ဒီမိုကရေစီဖွေးချုပ်ပါတီရဲ့နောက်တစ်ခါတဲမတော်ဘတ်လက်တော်ကိုယ်စားလှယ်တွေလည်းပါပါတယ်အဲ့တဲ့ကြောင့်ဒီလိုပေါ့နော်ခေါင်းဆောင်ဖွဲ့စည်းထားတဲ့ပေါ့နော်တော်တော်ကိုယ်စားလှယ်တွေနဲ့အခုလိုစုံစမ်းဆွေးဆွေးရေးတော့တာဟာအပြည့်အဝတစ်ခုကိုပေါ်ထုတ်နိုင်တယ်လို့လည်းယုံကြည်ပါတယ
်ရခိုင်ပြည်နယ်လွတ်တော်မှာတော့ရသေးတောင်မြို့နယ်ကြောက်တန်းရွာအရေးနဲ့ပတ်သက်ပြီးအရေးကြီးအဆိုတင်သွင်းခဲ့သူရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကတော့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုဥပဒေရဲ့အကာအကွယ်ရဖို့အရေးကြီးတယ်လို့ပြောပါတယ်
ကျွန်တော်တို့တင်ငယ်သားတွေရဲ့အခွင့်အရေးနဲ့အတူဟိုကျွန်တော်တို့ရာသီရထိုက်တဲ့အခြေသားဆိုရင်အခြေသားအချုပ်သားဆိုရင်အချုပ်သားပေါ့အဲ့ဒီအချုပ်သားတွေရဲ့အခွင့်အရေးပေါ်မှာပဲစစ်စစ်နေတာပေါ့နော်နောက်တစ်ချက်ကမသိခါတဲ့လူကိုစစ်စစ်တဲ့အခါကတော့အဲ့ဒီလူကအခြေသားလေးမဟုတ်သေးဘူးပေါ့နော
်
မသိခါပေါ်ရှိတဲ့လူတွေရောက်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီလူတွေပေါ်မှာလက်သဝဲသားတူလူမစဆက်ဆံပေးနေပေါ့ဟိုပေါ့ညာတတာစစ်စစ်နေတာပေါ့အခုတည်းသူတို့ကတော့ရိုက်တာပုတ်တာတော့မရှိပါဘူးကျွန်တော်တို့ကမင်းမင်းကြည့်တာပေါ့နော်
ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့စစ်ဖြစ်နေတဲ့အချိန်ဒေသခံရခိုင်ပြည်သူတွေကိုရခိုင်တပ်နဲ့ဆက်ဆက်တဲ့ဆိုပြီးဆွဆွဲဖမ်းဆီးနေမှုတွေဟာဒေသခံတွေအထူးသဖြင့်လူငယ်တွေကြားမလိုလားအပ်တဲ့နာကျင်မှုတွေပိုဖြစ်လာနိုင်တဲ့အတွက်သက်ဆိုင်တဲ့အာဏာပိုင်တွေဘက်ကစင်ကြင်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတတိပေးပါတယ
်အားလုံးသောရခိုင်တိုင်းတိုင်းရင်းသားလူငယ်တွေဟာအေးအေးလို့လေစမဲ့လို့မရဘူးအဲ့တကြောင်ဒီလူငယ်တွေအတွက်စိုးရိမ်နေဘာဖြစ်လို့လဲဆိုတော့ဒီဖြစ်စဉ်မှာပေါ့နော်တည်တော်တဲ့ဖြစ်စဉ်ခေတ်မှာလည်းလူငယ်တွေပဲဖြစ်ပါတယ်30ပတ်ဝန်းကျင်လေးတွေရ6ယောက်စလုံးက30ပတ်ဝန်းကျင်လေးဖြစ်တော့တယ်နောက်တစ်ခါဟိုနေရလဲဒီ4ယောက်ကိုဖမ်းပြီးတော့အေးအေးနဲ့ပတ်သက်တယ်ဆိုပြီးတော့စစ်တွေရေးစခန်းကိုပို့တာတွေလည်းလူငယ်တွေပဲဖြစ်ပါတယ်အဲ့တော့ရခိုင်ပြည်ကလူငယ်လေးတွေကဒီမျိုးရှိစိတ်တွေကပို့ပြီးတော့ပြင်းထန်ပြီးတော့ဒီလိုလောက်လာလေလေမျိုးရှိစိတ်တွေပြင်းထန်ပြီးတော့သူတို့ကဒီဟိုဘောသူတို့ရဲ့စိတ်ခံစားချက်တွေများလာကြတယ်အဲ့တဲ့ကြောင့်ဒါကကောင်းတဲ့လက္ခဏာမဟုတ်ပါဘူးဘာလဲဆိုတော့သူတို့တွေကဒါကိုဒီကျမတို့ကလူမျိုးအချင်းချင်းကိုလည်းအမုန်းပေါ်စီတယ်နောက်တစ်ခါတက်မတော်ကိုလည်းပို့ပြီးတော့သူတို့အချင်းလွေအမုန်းပေါ်မှုတွေဖြစ်တာကတော့မကောင်းဘူးအဲ့တဲ့ကြောင့်ဒီလူမျိုးလေးတွေကိုတော့ပေါ့နော်ဒါပဲဖြစ်ဖြစ်ဟိုပါပေါ့နော်ဒီတကေဒီပြင်းမှုတွေနဲ့မသက်ဖိုင်ဘူးဆိုရင်သူတို့ကိုအမြန်ဆုံးဆွေးပေးခြင်းပါတယ
်အခုချိန်အထိကြောက်တမ်းမျိုးပြစ်ခတ်မှုတွေအတွင်းမြမတမတော်ကာဝဲဦးစည်းချုပ်ရုံးရဲ့စီးရင်နေအရာကတော့အဖမ်းခံထားရသူက295ယောက်ရှိပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဘူးနေက35ယောက်ထပ်ပြီးတော့လွှတ်ပေးခဲ့တဲ့အတွက်စုစုပေါင်း209ယောက်လွှတ်ပေးခဲ့ပြီးကြံတဲ့ရွာသားတွေကိုတော့ဆက်လက်စစ်ဆေးနေဆဲဖြစ်ပါတယ်ဒီလိုမျိုးအရက်သားတွေကိုစစ်ဆေးတဲ့အချိန်မေလ2ရက်နေ့ကပြစ်ခတ်မှုဖြစ်ပွားပြီးအရက်သား6ဦးသေဆုံးခဲ့ပါတယ်စစ်ဆေးနေတဲ့အချိန်မှာလူအင်အားနဲ့လက်နက်လူတာမျိုးဖြစ်ခဲ့တဲ့အတွက်ပြစ်ခတ်တာလို့တပ်မတော်ဘက်ကပြောပေမဲ့လူဒေသခံရွာသားတချို့ကတော့ဒီပြောဆိုချက်တွေဟာမမှန်ကန်ဘူးဆိုပြီးပြောဆိုထားကြပါတယ်ရှင်